မေရိကန်ပြည်ထောင်စုအတွင်းနဲ့တခြားနိုင်ငံတွေမှာလက်ရှိဖြစ်ပွားနေတဲ့ဇီကာရောဂါပိုးတိုက်ဖျက်ရေးအရေးပေါ်ရန်ပုံငွေဒေါ်လာ 1.8 ဘီလီယံထောက်ပံ့ပေးဖို့သမ္မတဘာရက်အိုဘားမားကကွန်ဂရက်စ်လွှတ်တော်ထံတောင်းဆိုလိုက်ပါတယ်။အမေရိကန်ကျန်းမာရေးအရာရှိတွေကတော့ဒီရန်ပုံငွေဟာကာကွယ်ဆေးထုတ်လုပ်နိုင်ဖို့ရောဂါပြလက္ခဏာတွေကိုထိရောက်စွာရှာဖွေစစ်ဆေးနိုင်ဖို့နဲ့မွေးပွားလာတဲ့ကလေးငယ်တွေမှာ microcephaly ခေါ်အုံနောက်သေးခေါင်းသေးရောဂါနဲ့အုံနောက်အာရုံကြောချိုးယွင်းမှုတွေဖြစ်ပေါ်လာတာဟာဇီကာကူးစက်ရောဂါပိုးနဲ့ဆက်နွယ်မှုရှိတယ်မရှိဘူးဆိုတဲ့တိကျခိုင်မာတဲ့အထောက်အထားရရှိအောင်သုတေသနပြုလုပ်ဖို့တို့အတွက်အရေးကြီးတယ်လို့ပြောပါတယ်။ဒီနေ့လနေ့ကသမရအင်မြူတော်ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဒီရန်မုံငွေဟာဗိုင်းရပ်စ်ပိုးတိုက်ဖျက်ဖို့အတွက်လိုအပ်တဲ့ချင်းပြန့်ပွားမှုထိန်းချုပ်ရေးအစီအစဉ်တိုးချဲ့ဖို့ကျန်းမာရေးပြည်သူဆောင်ရှားမှုလုပ်ငန်းတွေတိုးမြှင့်ဖို့နဲ့ဝင်ငွေနဲ့ကိုယ်ဝန်ဆောင်မိခင်တွေကိုအထောက်ပံ့ပေးဖို့အသုံးပြုမှာဖြစ်တယ်လို့ဖော်ပြထားပါတယ်။ဇီကာဗိုင်းရပ်စ်ပိုးဟာအေဒီစ်ချင်းအမျိုးအစားကတစ်ဆင့်ကူးစက်တာဖြစ်ပြီးလိင်ဆက်ဆံမှုကတစ်ဆင့်လည်းကူးစက်တတ်တယ်ဆိုတာကိုသုတေသီတွေကရှာဖွေတွေ့ရှိထားကြပြီးဖြစ်ပါတယ်။ယောဂပိုးကူးစက်သူ80%ခန့်တို့မှာယောဂလက္ခဏာမတွေ့ရဘူးလို့ဆိုပါတယ်။